နိုင်ငံတော်ဒေမင်ဂန်ဘုကိုဒေါန်ဆန်းစုကြည်ရဲ့အမှုတစ်ခုအတွက် NLD မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နေပြီးတော့အထူးတရားရုံးမှာတက်တဲ့အဖြစ်လာရောက်ထွက်ဆိုဖို့ယုံကြည်ပေးထားပေမဲ့မလာနိုင်ဘူးလို့ view တွေကစုံစမ်းသိရှိရပါတယ်အင်္ဂါနေ့တိုင်းစစ်ဆေးနေကြဖြစ်တဲ့တဘာဝဘီယန်ဒရယ်ဆန်ရစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုအတွက်ဒီကနေ့လိုမလာ23ရက်နေ့မှာဒေါ်ဆန်းစုကြည်ဘက်ကနေဒေါက်တာဇော်မြင့်မောင်ကတက်တဲ့ထွက်ဆိုရမှာပါဒါပေမဲ့လည်းသူ့ကျမ်းမာရေးအခြေအနေအရခီးတော်ကမပြုတင်ကြောင်းစစ်ကောင်စီကျမ်းမာရေးတာဝန်ရှိသူရဲ့မှတ်ချက်ကိုတရားသူကြီးကအသိပေးခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်မန္တလေးမှာအကျဉ်းချနေတဲ့ဒေါက်တာဇော်မြင့်မောင်မှာယောဂါမျိုးမျိုးခံစားနေရတာကြောင့်ခီးတော်ကမပြုတင်ဘူးလို့ကျမ်းမာရေးတာဝန်ရှိသူကစီးလက်မှတ်မှာရေးသားအကြံပြုထားတယ်လို့ဆိုပါတယ်ဒေါက်တာဇော်မြင့်မောင်ကိုဗီဒီယိုကွန်ဖရင့်ဆင်းနည်းနဲ့တက်တည်ထွက်ဆိုဖို့တရားလူဘက်ကအကြံပြုခဲ့ပါတယ်။ဒီအကြံပြုချက်ကိုလက်ခံမခံဆိုတာဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကနောက်တရင်ဘက်နိုမာလာ30ရဲ့ယုံကြည်ကြမှာအကြောင်းပြန်မယ်လို့သိရပါတယ်။ဒီကနေ့မှာပုံမှန်25အမှုတစ်ခုတည်းသာစစ်ဆေးကြနာဖို့တရားရုံးကယုံကြည်ပေးထားတာပါ။2020မဲဆွယ်ကာလမှာနေပြည်တော်ရွှေကြပင်ရပ်ကွက်အတွင်းတိန်တက်ဆင်းမဲဆွယ်လို့ဆိုပြီးဥညင်ကြီးဆိုသူရသာတူကတရားလူလုပ်ပြီးတော့နိုင်ငံတော်ဒမင်ဂန်ပုဂ္ဂိုလ်ကိုတရားစွဲထားတာဖြစ်ပါတယ်။နိုမလာ30ရင်းနေကြရင်တော့ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီအဖွဲ့ထဒေါက်တာမျိုးအောင်တို့3ယောက်ကိုပူးတွဲတရားစွဲဆိုထားတဲ့ပုံမှန်905ခါခွေအမှုအတွက်အပိဓာတ်အမိန့်ချဖို့ရှိပါတယ်